ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မြို့မှာမြန်မာနိုင်ငံသားတွေလက်ပါတဲ့လူမှောင်ခိုခိုင်းတစ်ခုကိုဖမ်းဆီးရမှာတောင်းရန်ဖို့ခိုင်းစေခံထားရတဲ့မြန်မာကလေး10ယောက်ကိုကယ်တင်နိုင်ခဲ့ပါတယ်။တိမှုမှာပူပေါင်းပါဝင်တဲ့ထိုင်းနိုင်ငံသား2ဦးကိုလည်းဖမ်းဆီးထားတဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက်ဘီရိုသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းရောက်ပိုင်းချင်းမိုင်မြို့ကလေးနဲ့အမျိုးသမီးစောင့်ချော်ရေးဖွဲ့ရင်းလူကုန်ကူးမှုတိုက်ခိုက်ရေးဖွဲ့ရင်းနဲ့အမှတ်၅ဒေသရဲတပ်ဖွဲ့ဝင်တွေပူးပေါင်းဖော်ထုတ်ဖမ်းဆီးလိုက်တာကြောင့်ကလေးတငယ်တွေကိုလူကုန်ကူးပြီးတောင်းရန်စားတောက်ထိုင်းတဲ့ခိုင်းကိုဖမ်းမိကြတာပါ။အဲ့ဒီကနေမြမကလေးငယ်၁၀ဦးကိုကယ်ဆယ်နိုင်တဲ့ကြောင်းဒုရဲမှူးထီရဖုံအင်ထရလစ်ကအခုလိုပြောဆိုသွားပါတယ
်
ထိုင်းနဲ့မြန်မာနိုင်ငံသားတွေပါဝင်တဲ့ကလေးတွေကိုတောင်းရန်စားတောက်ခိုင်းတဲ့ခိုင်းဟာချင်းမိုင်မြို့ထက်ဆလာရပ်ကွက်မှာအင်ငန်းကားပြီးမြန်မာနိုင်ငံကကလေးတငယ်တွေကိုညီမျိုးစုံနဲ့ရှာဖွေစုဆောင်ပြီးတရောင်းသားတွေအဖြစ်တနည်းလေစားကဘန်းဝေ60ဒေဗီခိုင်းစီနေကြတာလို့ဆိုပါရယ်ရဲတပ်ဖွဲ့ကဖမ်းမိလိုက်တဲ့သံတောင်းသားလူကုန်ကူးတဲ့ဘန်းဝေမြန်မာနိုင်ငံသား6ဦးထဲမှာအမျိုးသမီး3ဦးပါဝင်ပါရယ်ဒါအပြင်ထိုင်းနိုင်ငံသား2ဦးကိုလည်းပူးပေါင်းကြံစီမှုနဲ့ဖမ်းဆီးလိုက်ပါရယ်ထိုင်းနိုင်ငံထဲမှာတောင်းရန်စားတောက်သူများအားထိန်းချုပ်ရေးဥပဒေ BE-295ကို2016ခုနှစ်မှာပြဋ္ဌာန်းထားတဲ့ဥပဒေအရလမ်းမသေးတွေနဲ့လူမြင်ကွင်းမိတိနေရာမှာမဆိုငွေကြေးတောင်းစားသူတွေကိုဖမ်းဆီးပြီးထောင်နဲ့တလနဲ့ဒဏ်ဝေဘတ်တစ်ထောင်အခုလိုမျိုးလူကုန်ကူးလာပြီးတောင်းစားခိုင်းသူတွေကိုတော့ထောင်ဒဏ်3နှစ်နဲ့ဒဏ်ငွေ3000ထိပြစ်ဒဏ်ဆမ်းမနိုင်ပါနဲ့အခုရပိုင်းအတွင်းချင်းမိုင်ဈေးတွေမှာတောင်းစားနေတဲ့မြန်မာနိုင်ငံသားကလေးသူကိုစတင်ဖမ်းဆီးပြီးစစ်ဆေးကြရကနေအခုလိုမျိုးကလေးတွေကိုတောင်းရန်စားတောက်ဖို့ခိုင်းစေတဲ့ခိုင်းကိုဖမ်းမိကြတာပါဒါအပြင်ကလေးတွေထားတဲ့နေရာတွေကိုပါဖော်ထုတ်နိုင်ခဲ့ပါတယ်။အဲ့ဒီခိုင်းဟာအသက်2နှစ်ကနေ9နှစ်အရွယ်မြမကလေးငယ်တွေကိုမနက်ပိုင်းမှာတော့ဈေးတွေမှာနေရာချပေးပြီးတနေ့ကုန်တောင်းစားခိုင်းနေကြတာဖြစ်ပါတယ်။တောင်းရန်စားတောက်ဖို့ခိုင်းစေခံရတဲ့မြမကလေးငယ်10ဦးကိုလည်းခိုင်းရနာပိုင်းကကယ်ဆယ်နိုင်ခဲ့ပါတယ်ရှင်။